အခုလိုငလင်ကြီးတစ်ခုလှုပ်ပြီးတိုင်းနောက်ဆက်တွဲငလင်ငယ်တွေထပ်လှုပ်လာနိုင်တဲ့အတွက်ငလင်ကြောပေါ်မှာနေထိုင်တဲ့သူတွေအနေနဲ့သတိထားပြီးနေကြဖို့လိုတယ်လို့ထင်ရှားတဲ့မိုးလေဝသနဲ့ဇလဗေဒပညာရှင်တဦးကသတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ငလင်လှုပ်ခတ်မှုရင်ဆိုင်ရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသုံးသပ်ပြောဆိုထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံနေရအတော်များများမှာခံစားခဲ့ရတဲ့ 6.8 ပြင်းအားရှိတဲ့ငလင်လှုပ်ပြီးနောက်ဆက်တွဲငလင်တွေထထုတ်လာနိုင်တဲ့အတွက်တတိထားပြီးနေကြဖို့ထင်ရှားတဲ့မြန်မာမိုးလေဝသနဲ့ဇလဗေဒပညာရှင်ဦးထွန်းလွင်ကတတိပေးလိုက်တာပါ။နောက်ဆက်တွဲလှုပ်လာနိုင်တဲ့ငလင်တွေဟာလက်ရှိလှုပ်ခတ်သွားတဲ့ငလင်လောက်တိတ်ပြီးမပြင်းထန်နိုင်တော့ပေမဲ့လည်းတတိထားရမယ်လို့မိုးဇလပညာရှင်ဦးထွန်းလွင်ကပြောပါတယ
်။ဒါငလင်ကြီးတစ်ခုလှုပ်ပြီးနောက်ထပ်ငလင်တွေကနောက်ဆက်တွဲငလင်ဆိုတာလှုပ်နေကြပါပဲ။အနည်းဆုံးတော့တပတ်လောက်ပေါ့နော်တခါလေးကြာဆိုတော့တလားလောက်ကြည်ကြတာပါတယ်ဒါပေမဲ့ကျွန်တော်ကတော့တပတ်လောက်အတွင်းမှာတော့နောက်ဆက်တွဲငလင်ကိုငလင်လေးတတိထားဖို့လိုတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတွေ့အကြုံရတော့နောက်ဆက်တွဲငလင်ကတော့များသောအားဖြင့်ပင်မငလင်ပေါ့တတိ 6.8 ဟလာအင်အားရှိတဲ့မင်းရလုပ်တဲ့ငလင်တဲ့တော့ပိုပြင်းထန်တဲ့ငလင်ကဒါအများအားဖြင့်တော့တုတ်လို့မရှိပါဘူးနောက်ဆက်တွဲငလင်ကနော်သို့တော်ညာလဲချွန်းချစ်တော့ရှိတာပေါ့နော်ငါလေးကြတော့လေအဲပိုပြီးအားကောင်းတာလောက်တတ်ပါဒါမဲ့ဒါအလွန်နှဲပါတယ်ပြောရရင်တော့နောက်တစ်တပတ်လောက်အတွင်းမှာဒီလောက်အင်အားမကြီးပြီမဲ့ငလင်ငယ်လေးတွေ6ကျော်တာကျော်ကျော်လောက်လေးတွေသမုတ်6အောက်နေတဲ့ဟာလေးတွေတပတ်လောက်အတွင်းတော့တတိထားနေဘူးလူရဲလို့ပဲကျွန်တော်တွက်ဆပါတယ
်မြန်မာနိုင်ငံမှာငလင်ကြော5ခုထက်မနည်းရှိတာကြောင့်မြန်မာနိုင်ငံမှာလှုပ်တဲ့ငလင်တွေကိုရှော့တွက်လို့မရကြောင်းငလင်ကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေကိုလည်းကြိုတင်လစ်လာထားဖို့လိုသလိုငလင်နဲ့ပုံမကာကွယ်နိုင်ဖို့အတွက်ကောင်းမွန်တဲ့အဆောက်အဦတည်ဆောက်မှုဤပညာတွေလည်းလိုအပ်တယ်လို့ဦးထွန်းလင်းကပြောပါတယ်။
အဲ့တော့ငလင်ဆိုတာကလှုပ်လို့ရှိရင်ငလင်ကြောင့်တည်တာနေပါတယ်။ငလင်လှုပ်လို့အဆောက်အဦပြိုကျလို့တည်တာကများတယ်ပေါ့။အဲ့တော့အတည်ပြောင်းများခြင်းနေခြင်းဟာကျွန်တော်တို့အဆောက်အဦပေါ်မှာတည်ရဲ့ဒီအဆောက်အဦရဲ့တန်းအဆောက်အဦရဲ့အထက်အမြင့်အဆောက်အဦကိုစောင့်ထားတဲ့ဤပညာပေါ့။ဥပမာ earthquake engineering ဆိုတာမြန်မာပြည်မှာကျွန်တော်ဒီလောက်သုံးစောင့်ထားတဲ့အဆောက်အဦကမရှိသလောက်ပါပဲ။ဆိုတော့ဒါတွေကတော့ကျွန်တော်တို့အတွက်တော့ vulnerability ကိုမြင်အောင်လုပ်တာပေါ့။ဒါကြောင့်အဆောက်အဦတွေကိုစစ်စစ်ဖို့လိုပါတယ်။နောက်ပြီးတော့ငလင်လှုပ်ရင်မလှုပ်တဲ့လဲဆိုတာလေးတွေလည်းအခုကျွန်တော်တို့အစိုးရရောနော် NGO တွေတော့အကုန်လုံးကဒီဟာတွေဝေးနေတော့ဒါတွေလည်းသိလာတင်ပါတယ်။ငလင်လှုပ်ရင်တန်းတဲ့တည်းမအဆောက်အဦအတွင်းမှာမနေဖို့ပေါ့။တကယ်လို့အဆောက်အဦအတွင်းမှာမိနေရင်လည်းမိမိတို့ရဲ့ခေါင်းကိုသူတို့ပြင်ဦးစားပေးကာကွယ်ဖို့ပေါ့။ဆိုလိုတာကတော့ခရင်အောက်တို့သပွဲအောက်တို့ဒါမှမဟုတ်လည်းမွေရတို့နဲ့အဲ့လိုဝက်ပြီးနေရင်တော့တမန်အဖြစ်တော့အတန်အနေကင်းပါလေပေါ့။မရင်လို့ရင်မီးလောင်တတ်တယ်ဆိုတာသိဖို့လိုတယ်။ဟာလာတက်လိုက်တတ်တယ်ဆိုတာသိဖို့လိုတယ်။အိမ်ပြင်ကိုထွက်ပြေးဖို့အတွက်အိမ်မှာတန်းတဲ့တည်းမြသွားလာငါလန်းနေရှင်းထားဖို့လိုတယ်ပေါ့ဗျာ။နောက်ပြီးတော့မရင်လို့တဲ့အခါမှာအရေးပါတဲ့မိမိနဲ့တပါလေယူသွားနိုင်တဲ့ဟာလာရေးကြီးရဲ့ PC ရေးအဲ့ဒါလေးတွေကများသောအားဖြင့်ပြည်သူများအသိတဲ့ဟာလေးတွေပါပဲ
။ဒါအပြင်ငလင်ရဲ့ပြင်းအားပေါ်ခြေခံပြီးငလင်လှုပ်လှစ်လှုပ်ထရှိတဲ့သဘောတဘာဝနဲ့ပတ်သက်ပြီးတော့လေဦးထွန်းလင်ကအခုလိုရှင်းပြပါဗျ။
ငလင်ကတော့ intensity ပေါ်မှာကြည့်တာပေါ့နော်။ဥပမာပြင် intensity 6တို့ဒါတို့ပြောအင်အားပြင်းတဲ့အဆင့်တော့ရှိတာပေါ့။အဲ့ဒါဆိုရင်တော့နှစ်ပေါင်း35 40ပေါ့ဗျာ။တကယ်လို့8လောက်ဆိုရင်တော့နှစ် 60 90ပေါ့နော်။ 9 လောက်ဆိုရင်တော့နှစ် 100လောက်ပေါ့။ဒါတော့ငလင်ပညာရှင်တွေတွက်တဲ့နည်းအရအဲ့လိုသွားပါတယ်ခင်ဗျာ။အနည်းဆုံးကတော့နှစ်ပေါင်း30 40ကဒါ return period ရတော့အပြင်ဖြစ်လို့ရှိပါတယ်။
ပညာရှင်တွေရဲ့ခက်မှန်တိုင်းထွာချက်တွေအရအထူးသဖြင့်စကိုင်းငလင်ကြောပေါ်မှာလှုပ်ခဲတဲ့ငလင်ဟာနောက်တစ်ကြိမ်ပြန်လှုပ်မဲ့အချိန်တန်ပြီဖြစ်တယ်လို့တော်တော်များများဟာလည်းပြန်လှုပ်ရမယ့်အချိန်ထက်ကျော်လွန်နေပြီလို့ဆိုပါတယ်။ငလင်ပြန်လှုပ်မဲ့ရက်အတိအကျကိုမပြောနိုင်ပေမဲ့ငလင်ပြန်လှုပ်တော့မဲ့အနေအထားနဲ့တတိထားရမယ့်အချိန်ရောက်နေပြီဆိုတာကိုတော့ပညာရှင်တွေကခက်မှန်သိရှိထားတယ်လို့ဦးထွန်းလွင်ကပြောပါတယ်ရှင်။